မြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့အလို့သမားရေးရာလက်ထောက်နိုင်ငံသားရဲ့ဝန်ကြီးထွန်မာလင်နော့စကီဦးဆောင်တဲ့အဖွဲ့ဟာကချင်ပြည်နယ်မြေကြီးနားမြို့ကိုသွားရောက်ခဲ့ပြီးကချင်ပြည်နယ်အစိုးရအဖွဲ့ဝင်တချို့နဲ့တွေ့ဆုံလာနောက်လူမှုရေးအဖွဲ့အစည်းတွေလူ့ခွင့်ရေးလှုပ်ရှားသူတွေတိုင်းရင်းသားခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ဒါအပြင်စစ်ပေးဆောင်ဒုက္ခသည်စခန်းနေစီကိုလည်းသွားရောက်ခဲ့တာပါအပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုစီသူကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါလူခွင့်ရင်းနဲ့လူသမားရေးရအမေရိကန်လက်ထောက်နိုင်ငံသားဝန်ကြီးတွန်မလင်နော့စကီနဲ့အဖွဲ့ဟာမနေ့ကတနင်္ဂနွေနေ့မှာကချင်ပြည်နယ်မြစ်ကြီးနားမြို့ကိုရောက်ရှိခဲ့ပြီးတော့ကချင်ပြည်နယ်အစိုးရအဖွဲ့အပါအဝင်လူမှုအဖွဲ့အစည်းတချို့နဲ့တွေ့ဆုံခဲ့တာအပြင်လူခွင့်ရေးအခြေအနေတွေနဲ့ကချင်ပြည်နယ်ရဲ့လက်ရှိအခြေအနေတွေကိုမေးမြန်းခဲ့ပါတယ်ကချင်ပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံခဲ့တာကိုတော့ကချင်ပြည်နယ်လူမှုရေးရဝန်ကြီးတော်ပေါ့ကြာကအခုလိုပြောပါတယ
်စစ်နေတဲ့ကိစ္စအကြမ်းဖျင်းတော့မတ်စ်ကတော့နေဆန်းကြီးပေါ့နမနိကရောဒုက္ခတဲ့ကိစ္စပေါ့နမတုံးကရောလူရစေဝါကိစ္စပေါ့အဲ့တုံးခုကိုဟိုသူတို့လည်းနေခွင့်နေပါတယ်နေပေါ့ဒီကတော့ဝန်ကြီးချုပ်မရှိဘူးဆိုတော့အလုံးငယ်ဝန်ကြီးကဒီတင်လုပ်ပြီးဖြစ်သွားတာပါရှင်ကျမရဲ့နောက်အစိုးရအတင်းအကျပ်ရဲ့နောက်ပြီးမှဥပဒေချုပ်လေးရောက်ပါရှင်
၎င်းနိုင်ငံသားရေးဝန်ကြီးတွန်မလင်နော့စကီနဲ့အဖွဲ့ဟာရှမ်းမြို့နယ်စုရေးရအဖွဲ့နဲ့လည်းမနေ့ကနေ့လယ်ပိုင်းမှာတွေ့ဆုံခဲ့ကြပါတယ်။ငင်းချမ်းရေးတည်ဆောက်မှုတိုင်းရင်းသားမျိုးနွယ်စုအရေးတွေကိုအဓိကထားဆွေးနွေးခဲ့ကြတယ်လို့ရှမ်းမြို့နယ်စုရေးရအဖွဲ့ရဲ့အတွင်းမှဦးဆိုင်ဆန်းဝေကပြောပါတယ်
။အဓိကတော့သူတို့ဒီကျွန်တော်တို့ဒါဒေသခံရှမ်းတိုင်းသားတွေဒီလူခွေချိုးဖောက်ခံရတယ်လို့သူတို့ကသိရှိပါတယ်တဲ့ပေါ့လေနော်။အဲဒီအပေါ်မှာဒီအတူရှင်တဲ့နေထိုင်ရေးအတွက်ဒါဆောင်ရွက်ဟိုဒီမော်လေးသူတို့လုတ်တင်တာကိုလည်းသူတို့လုတ်ပါမယ်ဆိုမှသူတို့ပြောသွားတာပေါ့ကျွန်တော်တို့ဒီကချင်းနဲ့ရှမ်းဒီအတူရှင်တွဲနေထိုင်ဖို့ရာအတွက်ဒါတွေ့ဆုံဆွေးမှုလဲရမယ်ဆိုတဲ့အနေထားပေါ့အဲ့ဒါဆွေးနွေးသွားတာပေါ့ကျန်အေးကြောင့်ကျွန်တော်တို့ဒီလူခွင့်ရေးချိုးဖောက်ခံတဲ့ကိစ္စကိုလည်းပဲကျန်အေးနဲ့လည်းဒါတွေ့ဆုံဟိုဒီမော်လေးဖြည့်ရှင်းတင်မယ်ဆိုတာကိုလည်းဒီလိုလဲပြောသွားပါတယ်အခုကအဖွဲ့ပေါင်းစုံလာတွေ့တဲ့အကြောင်းမို့ကျွန်တော်တို့ဒီရှမ်းဒေသခံရှမ်းတွေရဲ့ဒီဟိုရင်းပေါ်လေအရေးကိုလည်းသူတို့စိတ်ဝင်စားပြီးတော့မှဒါဆောင်ရွက်နိုင်မယ်လို့အဲ့လိုပဲဒါယုံကြည်မျှော်လင့်တာပေါ့
ဒီကနေ့မှာတော့ဘာသာရေးခေါင်းဆောင်တွေဒုက္ခသည်ကူညီပေးရေးဆောင်ရွက်နေသူတွေနဲ့မြစ်ကြီးနားမြို့မှာတည်တံ့တွေ့ဆုံခဲ့ပါတယ်ဒုက္ခသည်တွေရဲ့နေရပ်ပြန်နိုင်ရေးနဲ့လူခွင့်ရေးချိုးဖောက်ခံရတာတွေကိုဆွေးနွေးခဲ့ကြတယ်လို့ဆွေးနွေးပွဲမှာပါဝင်ခဲ့တဲ့ကချင်းချင်းခရိယံစစ်ပေးဆောင်ဒုက္ခသည်များကူညီထောက်ပံ့ရေးအဖွဲ့KBC ရဲ့လူမှုကူညီရေးဌာနညှိနှိုင်းမှုဦးဆိုင်လီကပြောပါတယ်
။ကျွန်တော်တို့ဆွေးနွေးဖြစ်တာကအတိတ်ကလက်ရှိအချိန်မီနံပါတ်ရှိတဲ့စစ်ပြေးအခြေအနေရယ်ပြီးတော့ဒီအကူအညီတက်ရှိကူညီထောက်လူသားချင်းဆိုင်ရာအကူအညီပေါ့နော်။အဲ့ဒါနဲ့ပြောဖြစ်တယ်ပြီးတော့အကချင်းပြည်နယ်မှာကျွန်တော်တို့ဒေသခံအဖွဲ့အစည်းကနေပြီးတော့တင်ပြကတော့ဒီအကချင်းပြည်နယ်မှာမူရင်းစေဘပြည်တနာတော်တော်လေးကိုဆူရောနေတဲ့အားကြီးကိုကျွန်တော်တင်ပြသွားတယ်။နောက်တစ်ခုကတော့ဒီလူ့ကြမ်းလဲလို့ရှိရင်ဒီ2015ရွေးကောက်ပွဲအတွက်ကိုသူတို့မေးတယ်ပေါ့နော်။ဒါမှလည်းပြည်သူတွေကနင်းနဲ့ဒီဒေသခံဖွဲ့စည်းတွေပြောတာကတော့ဒီ2015ရွေးကောက်ပွဲဟာလေးပဲ။ရင်က2017ရွေးကောက်ပွဲနဲ့ခက်ဆင်ဆင်လောက်ပဲရှိသွားမယ်။ယုံကြည်မှုမရှိဘူးဆိုတဲ့ဟာကအတိတ်ကသာပြီးပြောတာပဲဖြစ်တယ်
။၎င်းနိုင်ငံသားဝန်ကြီးနဲ့အဖွဲ့ဟာမြကြီးနာမျိုးကစစ်ပေးဆောင်ဒုက္ခသည်စခန်းတွေစီကိုကိုရန်တွားရောက်လေ့လာခဲ့တယ်လို့အမေရိကန်တိုင်ရုံးရဲ့လူမှုကွန်ရက် Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဒီမိုကရေစီလူ့ခွင့်ရေးနဲ့လူ့သမားရေးရာလက်ထောက်နိုင်ငံသားဝန်ကြီးတွန်မလနော့စကီရဲ့အခုခီးစဉ်ဟာဒုတိယအကြိမ်မြောက်ခီးစဉ်ဖြစ်ပြီးတော့ပြီးခဲ့တဲ့နှစ် 2014 ဇွန်လမှာလည်းမြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေတွေကိုလာရောက်လေ့လာခဲ့ပူးပါတယ်။လက်ထောက်နိုင်ငံသားဝန်ကြီးနဲ့အဖွဲ့ဟာလူ့ခွင့်ရေးအခြေအနေတွေအပါအဝင်လက်မြေသိမ်းဆီးမှုပြဿနာတွေတရားရေးစနစ်ပြုပြင်ပြောင်းလဲရေးတွေနဲ့ရင်သမားတွေဖန်ဆီးခံရမှုတွေအကြောင်းနေပြည်တော်မှာအစိုးရအဖွဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးသွားဖို့လည်းရှိပါတယ်။ဒါ့အပြင်မြို့သားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်နဲ့လည်းတည်တံ့တွေ့ဆုံသွားဖို့ရှိတယ်လို့သိရပါပါခင်ဗျာ။